ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များအခွင့်အရေးရရှိရေးဆောင်ရွက်သူမလာလာယူဇက်ဆိုင်နဲ့အိန္ဒိယနိုင်ငံမှာကလေးငယ်အခွင့်အရေးဆောင်ရွက်သူကိုင်လာစတ္တယာသီတို့နှစ်ဦးအခုနှစ်အတွက်နိုဘယ်ညဏ်ရည်ဆုကိုပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးအနေနဲ့ကလေးငယ်များနဲ့လူငယ်တွေဖိနှိပ်ခံနေကြရတာကိုစန့်ကျင်တပ်ပွဲဝင်သူတွေဖြစ်သလိုကလေးငယ်တွေပညာသင်ခွင့်ရရှိရေးကြိုးပမ်းဆောင်ရွက်မှုတွေကြောင့်အခုလိုနိုဘယ်ညဏ်ရည်ဆုချီးမြှင့်ရခြင်းဖြစ်ကြောင်းနော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုရရှိသူတွေအမည်အစင်းကိုကြေညာတဲ့အထက်မှထည့်သွင်းဖော်ပြသွားပါတယ်။အိန္ဒိယနိုင်ငံသားနဲ့ပါကစ္စတန်နိုင်ငံသူဖြစ်တဲ့သူတို့နှစ်ဦးရဲ့ဆောင်ရွက်ချက်ဟာပညာရေးမြင့်တင်ဖို့နဲ့အစွန်းရောက်ဝါဒစန့်ကျင်ရေးအတွက်ဟိန္ဒူဘာသာဝင်နဲ့မွတ်စလင်ဘာသာဝင်တို့ပူးတွဲလှုပ်ဆောင်ချက်အဖြစ်အရေးပါလာတယ်လို့မှတ်ယူကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောပါတယ်။အသက်18နှစ်ရှိပြီဖြစ်တဲ့မလာလာဟာအမျိုးသမီးငယ်များပညာသင်ခွင့်ရရှိရေးအတွက်နှစ်အတော်ကြာဆောင်ရွက်နေခဲ့ရာက2012ခုနှစ်မှာခေါင်းကိုတင်းတဲ့နဲ့ပြစ်ခံခဲ့ရတာပါ။ခေါင်းမှာရရှိတဲ့ဒဏ်ရာကိုဗြိတိန်နိုင်ငံမှာအထူးကုသမှုခံယူပြီးတဲ့နောက်အမျိုးသမီးအခွင့်အရေးအတွက်ဆက်လက်တိုက်ပွဲဝင်နေသူဖြစ်ပါတယ်။မလာလာနဲ့အတူပူးတွဲဆွေးရရှိတဲ့ခိုင်လာဆက်တရာတီကတော့ငွေကြေးအမြတ်စွန်းအတွက်ကလေးငယ်တွေကိုအသုံးချနိုင်မှုကိုကန့်ကွက်တဲ့ငင်းကြစာဆန္ဒပြပွဲအများအပြားကိုဥဆောင်ခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂရဲ့နိုင်ငံတကာကလေးအခွင့်အရေးပြဋ္ဌာန်းချက်ပေါ်ထွက်လာရေးအတွက်ပါဝင်ဆောင်ရွက်ခဲ့သူတဦးလည်းဖြစ်ပါတယ်။